မြန်မာပြည်ရဲ့ဆင်းရဲမွဲတေမှုနှုတ်ဟာတဲ့တခြားဖွံ့ဖြိုးဆဲနိုင်ငံတွေနဲ့နှိုင်းဆိုင်ရင်အင်မတန်ကိုပဲဆူဆူဝါဝါအနေထားမှာရှိတဲ့အတွက်ကုလသမဂ္ဂကစီမံကိန်းချမှတ်ဆောင်ရွက်နေတဲ့ထောင်စုနှစ်ရည်မှန်းချက်၈ခုစလုံးကိုပေါ့လေတတ်မှတ်ထားတဲ့အချိန်ကာလအတွင်းမှာပြည့်မီအောင်အကောင့်ထဲပေါ်နိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂ UNDP အကြီးအကဲကနေပြီးပြောလိုက်တာဆရာတို့လည်းကြားပြီးဖြစ်မှာပေါ့လေဆိုတော့ကမြန်မာပြည်ဘာကြောင့်ဒီလောက်ထိမွဲနေရသလဲဒီဆင်းရဲမွဲတေရခြင်းရဲ့အကြောင်းရင်းတစ်ချို့ကိုပြောပြပါလားခင်ဗျာ
အစင်းဝတ်တရားကြီးရဲ့အကြောင်းကြီးကတော့အဓိကကတော့အခြေခံလူဒန်းစားပေါ့နော်တောင်မတော်ဓမ္မနဲ့အလုဓမ္မရေရဲ့စားရင်းနေရေးပေါ့ဗျာနေထိုင်စားတော့ရေးအတွက်ကိုဘန္နာတော်ရငွေပေါ့နော်အစိုးရရဲ့ရငွေကိုအသုံးမချတဲ့အကြောင်းလို့ပေါ့အဓိကဒီအနည်း20လောက်မှာရှိလိုက်မယ်အများကြီးရဲ့အတိုင်းပဲအခြေခံစောက်အုံတွေစောက်တယ်ဆိုပြီးတော့အဓိကကတော့စစ်အာဏာရှင်စနစ်ရဲ့အစောက်အုံကိုအဓိကပြီးစောက်တာလေသူတို့နဲ့အပေါင်းပါတွေရဲ့ပုံမှုပြီးတော့ချမ်းသာလာတဲ့ဒီလူအလွာဒီအများကြီးလက်ရှိစစ်အစိုးရကိုပတ်ပိုးပြီးတော့ထောက်ပံ့နေတဲ့လူအလွာပေါ့နော်အဲဒီကအဓိကလေနောက်တစ်ခုကအလုံးနဲ့ပြသနာကိုပြည်ထင်မှာမထိနိုင်သေးဘူးနောက်ပြီးတော့စီရင်နေကြတဲ့ထောင်ထိုင်သေးတာကိုမထပ်နိုင်တဲ့အကြောင်းရင်းမှာတော့ဒီစီးပွားရေးမူတွေချတဲ့အခါမှာဒီအများပြည်သူကိုကိုးစားပြုတဲ့မူဝါဒတွေမဟုတ်ဘူ
းမြန်မာပြည်ဟာဝင်ငွေအရကြီးမယ်ဆိုရင်အခုနှစ်ပိုင်းတွေမှာပေါ့လေအင်မတန်ကောင်းမွန်တာတွေ့ရတယ်ဥမာဓာတ်ငွေရောင်းလို့ရတဲ့ငွေတွေဆိုရင်အမေရိကန်ဒေါ်လာတွေထောင်ချီပြီးတော့ဝင်ငွေတွေရရှိနေတာတွေ့ရပါတယ်နောက်ကြောက်တဲ့ပြည်များတွေရောင်းချမှုမြေပေါ်မြေအောက်တည်ဆတ်တာတွေပေါ့ခင်ဗျာဆိုတော့ဝင်ငွေတွေဒီလောက်ရနေတာတောင်ပြည်သူတွေရဲ့အခြေအနေကဒီလောက်ထိမွေးနေရတာပေါ့လေအဲ့အချက်ကိုလည်းနည်းနည်းလောက်ရှင်းပြပါလားခင်ဗျာ
အဲ့ဒါဘာကြောင့်လဲဆိုတော့ကျွန်တော်ပြောပါမယ်ရေလံပဲဖြစ်ဖြစ်ဒီတောင်မြေစနာကားဖြစ်ဖြစ်တပည့်သူရဲ့တကယ်ကိုပိုင်တဲ့ဌာနအင်အားကိုအဲဒါတွေကိုကျွန်တော်တို့အဓိကဘယ်မှာသုံးရမလဲခြေခံကြမ်းလာရေးမှာပို့သုံးရမယ်ပညာရေးတွေကိုအဆောက်အအုံခလာအဲဒါကိုသုံးရမယ်နေရာမသုံးမင်းနေအဲဒါတွေကိန်းကနန်းနေတော့ကျွန်တော်ပေါ်မပြတော့ပါဘူးအဲ့တော့ဘာလို့သုံးပြနေလဲဆိုလို့ရှိရင်ဒီစစ်အဆောက်အအုံကျွန်တော်စစ်တပ်လိုလားဘူးလို့ကျွန်တော်ပြောဘူးပြည်သူကာကွယ်မှုပြည်သူမကာကွယ်ပဲနဲ့ဒီအဆောက်အအုံတစ်ခုဖြစ်တဲ့စစ်တပ်ရဲ့အပေါင်းပါကိုကာကွယ်နေတဲ့နိုင်ငံတော်နဲ့အဆောက်ရဆိုတာဟာကျွန်တော်တို့အများပြည်သူကိုကိုးစားပြုတာမဟုတ်ဘူးမြန်မာခေတ်ဆိုရင်88ကအဓိကပဲဟလာနောက်တစ်ခါကျွန်တော်တို့ပြည်တွင်းဒီလေမုန်တိုင်းတွေဖြစ်တဲ့အခါမှာလည်းကြည့်လေဟာပြည်သူကိုကိုးစားပြုတဲ့အုပ်ချုပ်ရေးစနစ်ပြည်သူကိုကိုးစားပြုတဲ့အစိုးရဆိုရင်ဒီလိုလိုလုပ်ပါလိမ့်မယ်ဗျာနော်အဲအဲ့ဒါကြောင့်မို့အခုရတဲ့ငွေတွေကဘယ်လိုလဲတော့မှာလို့အဲ့ထုတ်ပြပြောရဲအခုလူတို့အချိန်ကအဆောက်အဦနေရှိနေပြီဗျာတမတ်သက်တွေကျွန်တော်ဂျန်ကြီးတွေဖွင့်ထားတယ်ဟာကျွန်တော်တို့ IT မှာလည်းမညံ့ပါဘူးကြောကြပါလေမိတ်ဆွေတငယ်ချင်းတွေကကောင်းပြီအဲ့ဒါကြီးကဘယ်အလိုဟာဆက်လဲဘယ်လူသားကဆက်လဲအဲ့ဒါပဲကျွန်တော်ကြည့်တယ
်ကုလသမဂ္ဂ UNDP အကြီးအကဲထောက်ပြတဲ့နောက်တစ်ချက်ကမြန်မာနိုင်ငံသားတယောက်ချင်းစီရဲ့ဒီနိုင်ငံခြားတိုင်းပြည်တွေကအထောက်ပံ့အကူအညီရရှိမှုနှုန်းကဆင်းရဲတဲ့နိုင်ငံတွေထဲမှာနှိုင်းယှဉ်ကြည့်မယ်ဆိုရင်အ ਨੇ ဆုံးဖြစ်နေတယ်လို့လည်းထောက်ပြထားတာရှိပါတယ်။ဘာကြောင့်မြန်မာနိုင်ငံသားတွေဒီလိုအခွင့်အရေးတွေဆုံးရှုံးနေရတာလဲခင်ဗျာ
။ဟုတ်ကဲ့။ဒီအခွင့်အရေးဆုံးရှုံးတာတော့ရှင်းပါတယ်ဗျာ။ဒါအမေရိကန်လိုအနောက်နိုင်ငံတွေပေါ့ဗျာ။ဒါကတိတ်ထားတာပေါ့။ခင်ဗျာအာရှဘူမျိုးဘာဟာပဲဖြစ်ဖြစ်ကမ္ဘာဘာဟာပဲဖြစ်ဖြစ်ဒါနှစ်ပေါင်းများစွာပေါ့ဒါတန်ခတ်တာပေါ့။စိတ်ဆိုးရွားကိုတန်ခတ်ပေမဲ့ကျွန်တော်ပြည်သူကိုတန်ခတ်တာပဲ။သို့တော့ကျွန်တော်အမည်ကျွန်တော်တင်ပြပေးရစေနိုင်ငံသားအကူအညီမလိုပါဘူးကျွန်တော်နိုင်ငံသားဝေရတဲ့နိုင်ငံဟာပုံမပြီးဆင်းရဲပေါ်တတ်တယ်အခုကျွန်တော်တို့ကဘာလို့ရမှာလဲဆိုလို့ရှိရင်အဓိကကတော့လူတွေကွယ်စုံစမ်းမှုလုပ်တယ်လားကိုရလားတောင်သူတွေမှာလည်းအလုပ်သမားတွေဖြစ်ဒီစိတ်ကားဥပဒေပေါ့အခုအောက်ဆူဆူဆီလုပ်မယ်ဆိုလမ်းကျုပ်လုပ်ကြင်တော့မသိဘူးပေါ့ဗျာဒီပေါင်းတို့ရနေလူပိုင်ခွင့်တွေပေးထားမယ်ကိုရလားကိုယူပြီးဟိုအကျိုးရှိအောင်ထုတ်လို့မဆိုင်လေတက်လာအောင်လုပ်ကြမှာပေါ့ဗျာလေသမားပဲဖြစ်ဖြစ်အလုပ်သမားပဲဖြစ်လုပ်ငန်းပိုင်ရှိအသေးစားပဲဖြစ်ဖြစ်အကြီးစားပဲဖြစ်ဖြစ်ဒါပေမဲ့ဒီနိုင်ငံကအကူအညီဆိုတာဘယ်လိုအကူအညီလဲ။ကောင်းပြီပညာရေးကိုပေးမှာလားပညာရေးမှာအခြေခံပညာရေးလား။ကျန်းမာရေးမှာဘယ်မှာပေးမှာလဲဆိုတော့ကျွန်တော်က targeted aid ကိုလိုတယ်။ဒါပေမဲ့အဲ့လိုရတဲ့နိုင်ငံကဘာလဲဆိုတော့ဟုတ်လားသားသမီးကိုမိဘကအလကားပေးနေတစ်သေးသားနောက်ကျလို့ရှိရင်ဒုက္ခရောက်သွားတာပဲဗျ။အဲ့တော့ကျွန်တော်တို့မလိုပါဘူး။အခုကျွန်တော်ရမယ့်နိုင်ငံအငွေတရုတ်ကိုပဲကျွန်တော်ရေနာနဲ့ထားမှာပဲရောင်းတော့အဲကြောင့်နေရေနာလေးပဲရောင်းတော့ဆံကိုပဲအကြီးကြီးရှိအောင်နောက်၃လ၅နှစ်မှာကျွန်တော်တို့ပို့လာနိုင်တယ်တင်းမျိုးစုံပို့လာနိုင်တယ်နောက်ဆုံးအစဗျာဟုတ်လားလူကုန်ကူတာပဲဖြစ်ဖြစ်ဗျာအဲအဲ့ဒါတွေကိုကျွန်တော်လုပ်လိုက်လို့ရှိရင်ကျွန်တော်တို့ဒီ password payment ပေါ့ဗျာရှိရမှာပေါ့ဟုတ်လားအဲ့လိုဖြစ်လာလို့ရှိရင်တော့ကျွန်တော်တို့လိုအပ်ရင်တော့မကျင်းစီနဲ့ကျင်းတော်မှာပေါ့ဗျာ
နောက်တစ်ပိုင်းကဖွံ့ဖြိုးရေးနဲ့နိုင်ငံရေးအပိုင်းပေါ့ဆရာရေနိုင်ငံရေးအရာထိန်းချုပ်ကန့်သတ်မှုတွေရှိနေတာဟာလည်းပဲတဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုဆောင်ရွက်တဲ့နေရာတွေမှာအတားအဆီးအဟန့်အတားတွေဖြစ်နေတယ်လို့ဒါကုလသမဂ္ဂထောက်ပြထားတာရှိပါတယ်ဆရာတို့ရောဒီပေါ်မှာဘယ်လိုများမြင်ပါသလဲခင်ဗျာ
ဟုတ်အဲ့ဒါကတော့မှန်တယ်ဗျထုတ်ကြိုက်ထားတာစီးပွားရေးတွေမဟုတ်ပါဘူးလူမှုရေးမှာလည်းထုတ်ကြိုက်ထားတယ်ကမန်းလိုင်းကွန်ထရိုးစနစ်ပဲဗျ ချုပ်နိုင်မှုရှိရင်လေတရားဥပဒေကအတွင်းလေးရတယ်ပရိစီဂျာပေါ့ဗျာအစီအစဉ်အရလုပ်တယ်ဆိုရင်ဒါမှန်ပါတယ်ဒါဒီလိုတစ်မျိုးမနဲ့ပြတစ်မျိုးဆိုတော့အဲဒါမဖြစ်ဘူး
အခုနှစ်ထဲမှာလဲမြန်မာပြည်မှာရွေးကောက်ပွဲလုပ်ဖို့ရှိတယ်ဆိုတော့ကဒီရွေးကောက်ပွဲအပြီးပေါ့လေ2010လွန်ကာလတွေမှာကောဒီမြန်မာနိုင်ငံဟာဆင်းရဲတွင်နဲ့နေတဲ့ဒီအခြေအနေကနေပြီးတော့ရုန်းထွက်လာနိုင်မလားအလားလာတွေကိုဆရာတို့ဘယ်လိုများခန့်မှန်းပါလဲ
အတကယ်ကိုလူတွေလိုလွတ်လပ်စွာစီးပွားရေးလုပ်ပိုင်ခွင့်တွေပေးမယ်ဘောင်တွေရပေါ့နော်ဒီဝင်ပြီးတော့ဒီအစိုးရကလည်းအစိုးရ governance ပေါ့ဗျာအုပ်ချုပ်ရေးစနစ်ကိုအုပ်ချုပ်ရေးဥပဒေရတော့လည်းကောင်းအဲ့လိုလုပ်သွားမယ်ဆိုရင်တော့ကျွန်တော်တို့လူမျိုးကမညံ့ဘူးရှိတယ်ကျွန်တော်ရင်းမြစ်တဘာဝအနေနဲ့ရာသူဥတည်အနေနဲ့လွတ်လပ်မှုကိုပေးထားမယ်ဆိုလို့ရှိလေပတ်နိုင်ပါလေသို့တော့ကျွန်တော်တို့အတော်ကိုလုပ်ယူအောင်မယ်ဘာလို့တခြားနိုင်ငံတွေကလည်းကျွန်တော်တို့နဲ့ပြေးသွားပြီးရက်နေတဲ့နိုင်ငံတွေမှမဟုတ်ပဲဗီယက်နမ်ပဲဖြစ်ကမ္ဘောဒီးယားပဲဖြစ်ဖြစ်ရိုးရီးယားတော့ဒါတို့နိုင်ငံရေးပြဿနာရှိရှိပဲကျွတ်တော့လည်းနိုင်ငံရေးပြဿနာရှိရင်ရှိအောင်ပါပဲသို့တော့ကျွန်တော်တို့မှာအလားအလာရှိပါတယ်ဟာလူမညံ့လို့ပဲတော့လူတွေမညံ့ဘူးဟိုစိုးရိမ်လည်းမညံ့ဘူးသို့တော့လူတစုကတမင်တက်တဲ့ပြည်သူကိုကာကွယ်မှုတွေမပေးဘဲနဲ့အတိုင်းဝါးတွေတခုကိုပဲကာကွယ်ပေးနေတဲ့အတွက်ကြောင့်မို့လို့မတိုးတက်တာပါ
ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့